တသားတွေဘက်ကအလိုလက်နဲ့ချဝင်ရောက်မှုတွေဖြစ်လာတဲ့ဆိုတော့တွေ့နေရတဲ့အပိုင်းပေါ့လေဟိုတကယ်ဟိုစစ်တပ်ဆိုတော့အဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်အဲ့လိုမျိုးအခုတိုက်ပွဲတွေကိုကမှဒီအခုဆိုရင်စစ်ဌာနချုပ်ကြီးတစ်ခုလုံးကျသွားတာတို့နော်နောက်အလင်းဝင်လာတဲ့တရင်လိုက်အလင်းဝင်တာတို့ထွက်ပြေးရတာတို့ကြည့်လို့ရှိရင်ညီမအခုဒီစစ်တပ်အနေထားမှာဘယ်လိုသုံးသပ်လဲရှင
်ဒီဘောတော့ဒါစစ်တပ်ကိုတော့ကျွန်တော်အပြင်ကနေအချိန်ဝင်ကြတဲ့အခါမှာစစ်တပ်ဟာဒီအင်မတန်ခိုင်မာတဲ့တိုင်းပြည်မှာအင်အားကောင်းသောအခိုင်အမာဆုံး institution ဖြစ်တယ်လို့ချီးမြှင့်ကြတာရှိတယ်။နိုင်ငံတကာလည်းဒီလိုမျိုးချီးမြှင့်ကြတာရှိတယ်။တကယ်ကျတော့စစ်တပ်ကနှစ်ပေါင်းများစွာအထက်မှာအဂရီလိုက်ဟိုနော်ဟိုခြားစားနေတဲ့အဂရီလိုက်စားနေတဲ့အဖွဲ့အစည်းဖြစ်တယ်။ဒီအထက်အောက်ဘောနော်ရဲဘော်ရဲဘက်စိတ်ဒီအဂရီလိုက်စားမှုတွေကျယ်ပြန့်လာတဲ့အမျှဆရာတပည့်မွေးတော်တွေပြီးတော့ဘောနော်ဒီအထက်အောက်ယုံကြည်မှုကင်းမဲ့တော်တွေရဲဘော်ရဲဘက်ကင်းမဲ့တဲ့အနေအထားတွေပို့ပြီးတော့ဒီနှစ်ရှိလာများတာချီခံစားနေရတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်အဲအဲ့တော့ဒီစစ်တပ်ရဲ့အဓိကဟာဒီဒါရဲဘော်ရဲဘက်စိတ်တက်အနော်ဒီအချင်းချင်းပေါ့နော်ဒီမော်ရီလို့ပြောမလားဒီစိတ်တက်ခံယူချက်တွေနဲ့တိဆောက်ထားတဲ့အဖွဲ့အစည်းဖြစ်တယ်တို့ပေမဲ့လို့ဒီစစ်ကောင်းဆောင်တွေကသူတို့အကျိုးစီးပွားအာဏာအတွက်ပဲအစင်းစင်းဟာအခရီးလိုက်ခြားဆောင်နေတဲ့အတွက်ဒီတန်ကိုစစ်တပ်ကလည်းကောင်းကောင်းခံစားနေရတယ်ပေါ့နော်အဲ့တော့ဒီလိုမျိုးအနေထားတွေကအခုလိုမျိုးဒီစစ်အာဏာသိမ်းမှု2021စစ်အာဏာသိမ်းမှုနောက်ပိုင်းမှာနိုင်ငံအနှံ့မှာရှိတဲ့တော်လန်ဟိုဒီစစ်အာဏာရှင်စနစ်ကိုဆန့်ကျင်ပုံကွဲမှုတွေနဲ့တွေ့လာတဲ့အခါမှာစစ်တပ်ကဘယ်လိုမှကိုမဟန်နိုင်တော့ဘူးပေါ့နော်။သူ့ရဲ့အခြေအနေမှန်ကိုပို့ပြီးလူတွေပို့ပြီးတော့သိမြင်နားလည်လာလို့အဲမြန်မာတွေတွေ့မြင်လာတာပေါ့နော်။ကျွန်တော်တို့ကိုယ်တိုင်လည်းဒါသုံးသပ်ပြီးတာဖြစ်တယ်။ဒီစစ်တပ်ဟာဟိုပေါ့နော်ဒီအတွင်းမှောင်တိုက်ဆောင်နေဖြစ်တဲ့အတွက်ခေါင်းဆောင်မှုဆွမ်းရည်တွေရောဆွမ်းဆောင်မှုဆွမ်းရည်တွေရောအထဲမှာညီညွတ်မှုဆွမ်းရည်တွေမရှိတော့ဘူး။ဒီအစင်းစင်မှာဒီချိနဲ့ပြီးတော့ဒီဆွမ်းဆောင်ကြီးချဆင်းနေတဲ့ရဲဘော်ရဲဘက်စကင်းမဲ့နေတဲ့အဖွဲ့အစည်းဖြစ်နေပြီ။အဲ့တော့အခုလိုမျိုးတော်လိုင်းအင်အားစုတွေနဲ့အဲနိုင်ငံနှက်မှာကြုံတွေ့လာတဲ့အခါမှာဒီအခြေအနေတွေဟာမလွဲ့ဟိုအနည်းနဲ့အများကြုံတွေ့လာတာပဲဒါကြောင့်လည်းဒါဟိုဒီစစ်တပ်ရဲ့စစ်တပ်ဖြစ်တဲ့အသက်ပြီးခုခံလူတွေစိတ်တွေဟာလက်နက်ကင်အဖွဲ့တစ်ခုရဲ့စိတ်တက်လို့ပြောမှာနော်စစ်တပ်စိတ်တက်ဆိုတော့လက်နက်ကင်အဖွဲ့အစည်းတစ်ခုရဲ့စိတ်တက်အနည်းနဲ့ငါးနိုင်ငံငါးအဖွဲ့အစည်းအတွက်ဒါဟိုအသက်ပြီးခုခံမယ်ဆိုတဲ့စိတ်တက်တွေဒါပျောက်ဆုံးသွားတာပြီးတော့နောက်တစ်ခုကစစ်တပ်ကိုယ်တိုင်ကဒီအာဏာသိမ်းမှုနောက်ပိုင်းကျတော့ပြည်သူရဲ့ထောက်ခံမှုကလုံးဝအနှိမ်ဆုံးအထိကိုဒါသမိုင်းတစ်ချောင်းပါတာအနှိမ်ဆုံးအထိဒီဒါဖြစ်တဲ့အပြင်ကိုပြည်သူတွေကိုယ်တိုင်ကနိုင်ငံနှက်မှာသူတို့ခုခံတော်လှန်လာတဲ့အနေအထားတွေကိုသူတို့တွေ့ကြုံလာခဲ့ရတယ်။ဒါကြောင့်ဒီအခြေအနေတွေရဲ့ရိုက်ခက်တိုက်ဆောင်းမှုနဲ့စစ်တပ်ကကြီးမားပါဘောနော်စေတပ္ပဆိုင်ရာထိခိုက်မှုအနေအထားရှိတယ်။ဒါကြောင့်လည်းဒီလိုမျိုးတနည်းနဲ့တနည်းအချင်းကြာလာတဲ့အမျှစစ်ကောင်စီတက်အတွက်အသက်ပေးတက်ခံလူတွေအနေအထားတွေရောကြလာပြီးတော့ပြည်သူဘက်ကိုဒီပူပေါင်းလာတဲ့လူတွေပြီးအလံပြူထောင်ပြီးလက်လက်ချလာတဲ့လူတွေအလင်းဝင်ရောပူပေါင်းလာမှုတွေတနည်းတစ်ချက်ဒီတင်းလိုက်ဒီအစုဖွဲ့လိုက်ဒီအပူပြီးများလာခြင်းဖြစ်တယ်လို့တော့ကျွန်တော်ပြောခြင်းနဲ့ပေါ့မှာဟုတ်ကဲ့
ပေါ့ဆုံးဒီ2021ခုနှစ် February လတရက်နေ့မှာအဲ့စစ်တပ်ပေါ့နော်ဒီစစ်ကောင်စီကသူတို့အာဏာသိမ်းလိုက်တယ်လို့သိလိုက်ရတယ်ကြေညာလိုက်တဲ့အချိန်ပေါ့နော်အဲ့အချိန်မှာကိုနောင်ယူဘယ်လိုဖြစ်သွားလဲဘယ်လိုခံစားလဲ
ဒီအာဏာမသိမ်းခင်ရပ်ပိုင်းတွေကဒီနိုင်ငံရေးပြည်ထောင်မှုတွေရှိနေကြမှာကျွန်တော်တို့ဒီအရာချင်းငယ်တခြားတယ်မှာလဲဝေဖန်သုံးသပ်မှုတွေရှိတယ်ပေါ့နော်ဒါစစ်တပ်ကအာဏာသိမ်းနိုင်လားအနာသိနိုင်ကြီးရှိတာတကယ်နိုင်ငံတူတက်မှုအရေးကိုတွားနေပြီအဲရှိမှနောက်ကျောင်းမပြောင်းတော့ဘူးဒါမှလည်းနောက်ကျောင်းအနာသိနိုင်တယ်စသဖြင့်ဒီလိုမျိုးဝိဝါဒခွဲပြောင်းမှုတွေရှိတယ်ပေါ့နော်ဒါပေမဲ့လည်းအဲတက်တီမှာလည်းကျူတီပြင်ဆင်မှုအနေထားကြီးလည်းကျွန်တော်တို့ဒါဟိုတွေ့တော့တွေ့နေရတာပေါ့နော်တွေ့နေရတယ်ဒါပေမဲ့လည်းအဲ့ဒီဖေဝါပေါ့နော်ဇန်နဝါရီလနောက်ကရပေါ့30ရက်နေ့တင်းနေအဲ့ဒီမှာတင်းနေနေမြရပေါ့နော်ဒီလိုပဲပုံမှန်ပဲဟိုပေါ့ဒီအဲ့ရဝင်သွားတယ်ပေါ့အဲဒါပေမဲ့လို့မနှခင်နိုးလာတဲ့ချိန်ကျတော့တိပြီကျွန်တော်ညီငယ်တယောက်ကပြောတာအခုအာနာသိမ်းသွားပြီဆိုရင်ကျွန်တော်လုံးဝဟာတကယ်ကိုဖြစ်လာခဲ့ပြီပေါ့နော်ကျွန်တော်တို့ယုံကြည်ထားတာတော့ဒီစစ်တပ်ဟာစစ်ကောင်းဆောင်တွေကဒီလောက်တိုင်းပြည်အရွေးတစ်ခုကိုသွားနေပြီဒီမိုဒီလန်ကြောင့်တစ်ခုအချိန်ဝန်းသွားနေတဲ့အခါမှာနောက်ကျောင်းမပြန်တော့ဘူးဒီလိုဒီအာနာသိမ်းတော့အထိမယူမိုက်တော့ဘူးပေါ့နော်ဟိုမယူမိုက်တော့ဘူးကျွန်တော်တို့မျှော်လင့်ထားခဲ့တာပေါ့တို့ပြင်မယ်လေကျွန်တော်တို့အထင်နဲ့အမြင်တော့ဟောဟိုတက်တက်ဆင်အောင်လွဲတော်မှတည်တယ်အဲဒီအာနာသိမ်းမဲ့ကြားတဲ့ချိန်မှာလည်းအခုကိုစိတ်ပြတ်မိတယ်ပေါ့နော်ဒါတက်မလို့ပါဒီပြည်သူနဲ့ပြန်နေနှီးဆက်မဲ့အနေထားကိုရောက်နေပြီအဲဂုံတိတ်ကအတိုင်းတာတစ်ခုနည်းနည်းချင်းပြန်နေတိဆောက်လို့ရနေပြီဆိုတဲ့အခြေအနေမှာဒီဟာကိုစစ်ကောင်းဆောင်တွေကရိုက်ချိုးပြီးတော့သူတို့အကျိုးစီးပွားအတွက်ဒီလိုမျိုးယူမိတ်အလုပ်ကိုဆင်ခြင်မှုအဆင်ခြင်မဲ့လုပ်ရကိုလုပ်လိုက်ပါလားဆိုကြတဲ့ခါမှာတော့ဟိုကြားပြည့်ရတဲ့တကယ်ကိုတွေ့ရတဲ့ခါမှာတော့ကိုနေတယ်တော့ဟာအတိုင်းပြရတော့ဒါနောက်ပြန်ကြတော့ပြီဒါဟိုနော်ချီကိုသွားနေတဲ့အချွေးကိုနောက်ပြန်ကြတော့ပြီဆိုတော့စ စိတ်တစ်ခုပေါ့နော်ပြီးတော့လေဒီလိုမျိုးဟောင်ဖြစ်တဲ့ခါမှာစစ်သားတယောက်အနေနဲ့တော့တော်တော်လေးကိုစိတ်ပြတ်တဲ့အခြေအနေတစ်ခုတော့အဲဒီမနက်မှာလို့စိတ်ပြတ်တဲ့ဟိုနော်အန်ဟောတုံ့ချင်းအနေထားနဲ့နှုတ်ထွက်လာခဲ့တယ်ပေါ့နော
်အခုမြန်မာနိုင်ငံတမိုင်းမှာလေဒီစစ်တပ်ကအခုအာဏာတွေအချိန်ချင်းသိမ်းလာပြီးသိမ်းလာတာကိုကြည့်မယ်ဆိုလို့ရှိရင်လေသူတို့စစ်တပ်ရဲ့ဒီစစ်သားတွေပေါ့နော်အခုစစ်ကောင်းဆောင်ကြီးရဲ့ကျူးလွန်မှုတွေကိုဟိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ဆိုတာမျိုးပေးထားတဲ့အတွက်ပေါ့လေအာဒါသူတို့ရဲ့တွေးခေါ်မှာဟိုကသူတို့ဘာပဲလုပ်လို့သူတို့အရေးအပြစ်ပေးအရေးယူနိုင်ခြင်းမရှိဘူးဆိုတာမျိုးလည်းဖြစ်ခဲ့တယ်။ဆိုတော့အဲ့ဒီဘာကိုလည်းဝေဖန်ထောက်ပြတာရှိတယ်။ဒါကြောင့်စစ်တပ်ကစစ်အာဏာပြန်သိမ်းဖို့လည်းတွန်းအားပေးသူဖြစ်သွားတယ်ပေါ့နော်။ဆိုတော့အဲ့တော့ဒီတစ်တန်ကကင်းလွတ်ခွင့်ရှိနေတယ်ဆိုတဲ့အချက်မှာအဲ့ဒီအခုကျူးလွန်ခဲ့တဲ့သူတွေကိုဟိုတစ်တန်အရာပေါ့နော်တရားဥပဒေအရာပြန်ပြီးတော့အရေးယူအပြစ်ပေးရအောင်ဘယ်လောက်ထိအရေးကြီးတယ်လို့မြင်လဲရှင်။
ဒီကနေ့ဒီ2021အာနာတိမ်မှုကျူးလွန်ခြင်းကအကြောင်းရင်းနှစ်ချက်ကြောင့်လို့ကျွန်တော်ချွေမြင်တယ်။ဟုတ်ပါဘူး။ဘုရားမင်းကြီးမင်းကောင်လေဒီဒီအာနာကိုချိုးစည်းဘွားကိုဟိုတက်မှတ်လို့ဒီအာနာကိုယူလို့ဟိုဒီလက်မလွတ်နိုင်လို့အာနာတိမ်ရင်ဖြစ်လို့ချစ်စစ်ကောင်းဆောင်တွေစစ်အာနာတိမ်မှုတွေမှာလေဒီပြစ်ဒဏ်ကျူးလွန်မှုတွေကိုပြစ်ဒဏ်ဟိုအရေးယူနိုင်ခြင်းမရှိခဲ့တဲ့ဟိုအခြေအနေတကြောင်လေဒီစစ်အာနာတိမ်မှုတွေသူတွန်းအားဖြစ်စေခဲ့တယ်။ငါတို့အာနာတိမ်လို့ရတယ်။ငါတို့ဘာမှပြစ်တယ်မခံလို့ဆိုတဲ့အခြေအနေတွေအကျဲတွန်းအားလေအဓိကကြားရလို့ကျွန်တော်မြင်နေပေါ့နော်အဲ့တော့ကျွန်တော်ချိဆက်ကျွန်တော်တို့အနာဂတ်နိုင်ငံကိုသွားမယ်ပြန်လေတည်ငြိမ်တဲ့အားလုံးသိပြတဲ့နိုင်ငံတစ်ခုကိုသွားမယ်ဆိုရင်တရားတစ်ခုကတော့ကျွန်တော်ဒီပြစ်ဒဏ်ကျူးလွန်မှုတွေကိုအဆုံးသတ်နိုင်ဖို့လိုတယ်ဒီလိုမျိုးဆက်အနာချင်းစနစ်စိုးတွေထပ်ပြီးတော့ထပ်မှမတွေ့မှုဟောဒီဒီဆက်အနာသိမှုမှာဒီကျူးလွန်တဲ့သူတွေကိုထိရောက်တဲ့အပြစ်ပေးအရေးမှုတွေရှိဖို့လိုတယ်ဒီလိုအရေးမြင့်နိုင်မှုဆိုရင်ဒီလိုမျိုးအလားတန်ကျူးလွန်မှုတွေကျွန်တော်ဆက်တွေ့နေရလိမ့်မယ်အဲ့တော့ဒီလိုအခြေအနေတွေကိုဆုံးသတ်နိုင်ဖို့ပေါ့နော်ဒီနိုင်ငံမှာဖြစ်နေတဲ့ဒီမတရားကျူးလွန်မှုတွေအဆုံးသတ်နိုင်မှုဟာပြည်တံကျူးလွန်နေတဲ့လူတိုင်းကိုကျွန်တော်တို့ဒီတရားမျှတဲ့စစ်စီအေးဘောနော်ဟိုဘောနော်အပြစ်ပေးအရေးယူနိုင်ဖို့ဟိုအရေးအကြီးဆုံးတိုးအပ်တယ်လို့လည်းကျွန်တော်တို့ရှင်းနေတယ်ပေါ့ဟုတ်ကဲ့
အဲ့တော့တစ်ဖက်မှာတစ်ဖက်မှာကြတော့ပေါ့နော်အခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကသူတို့နေမြေတွေသူတို့တိမ့်ပိုက်လာနိုင်တဲ့အနေအထားပေါ့နော်သူတို့တိုက်လာတဲ့အနေအထားတွေမှာဒါဖက်ဒရယ်ပြည်ထောင်စုဆိုတာကြီးဆိုတာထက်ပေါ့နော်ဒါကတိုင်းမြေအစိမ့်စိမ့်အမွားမွားဖြစ်သွားမယ်ဒါတိုင်းနာလက်နက်ကိုင်တွေကသူတို့နေပြီးသူတို့ထိမ့်ချုပ်ပြီးတော့ပေါ့နော်အစိမ့်စိမ့်မွားမွားဖြစ်သွားမယ်ဆိုတော့အဲတုံးသက်ချက်တွေဒါမျိုးတွေထွက်လာတာကြီးလည်းရှိတယ်ရှိတော့အခုလက်ရှိဒီအခု1320စစ်စင်ရေးဒုတိယပိုင်းမှာသူတို့ရည်မှန်းချက်ကိုလည်းသူတို့ဒါຫນွေဦးတော်လှန်ရေးဒါမြန်မာပြည်မှာဘုံရန်သူဖြစ်တဲ့ဆရာနာရှင်စနစ်ခြုံငင်းရေးကိုသူတို့အဓိကသွားပြီးတော့မှတဆင်ချင်းတဆင်သူတို့အကောင့်ထဲပေါ်သွားမယ်ဆိုတာလည်းပြောထားရရှိတော့အဲ့တော့တစ်ဖက်မှာလည်းဒီလိုမိခွန်းနေရှိတဲ့အပိုင်းမှာပေါ့နော်တကယ်ပဲအခုဒီ1320လို့စစ်စင်ရေးတွေကတိုင်းပြည်ကိုအစိမ့်စိမ့်အမွားမွားဖြစ်သွားစေမလားဒါဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးမှာပို့ပြီးတော့ဆိုးရွားသွားစေမလားဘယ်လိုမြင်လဲရှင
်လက်ရှိဒီတော်လိုင်းအင်အားစုတွေအတီးတီးမှာတော့သူတို့ရဲ့အထိုင်စဉ်းစားခြင်းနဲ့အကျိုးစီးပွားအမြင်တွေကတော့ကွဲပြားကောင်းကွဲပြားမှုတွေအများဟိုကွဲပြားမှုတွေအများကြတော့ချီကောင်းချီနိုင်ပါလေတို့ပေမဲ့လည်းဒီလောက်ထိကျွန်တော်ဆိုရင်စီရမရှိဘူးလို့ကျွန်တော်တို့ရှင်းမြင်တယ်ဘာလို့လဲဖြစ်တဲ့အတွက်သူတို့အားလုံးကလည်းဒီနိုင်ငံမှာကျွန်တော်တို့အေးအတူပူများကိုယ့်ရဲ့သူတို့တိုက်ပွဲဝင်နေခြင်းဒီသူတို့ရဲ့ကိုပိုင်ပြဌာန်းခွင့်တွေသူတို့ဟိုဘာလို့ဒီသူတို့ကကိုယ်ပိုင်အုပ်ချုပ်ခွင့်တွေအတွက်တော်လိုင်းတိုက်ပွဲဝင်နေတာချင်းဖြစ်တယ်လို့ကျွန်တော်လည်းနားလိုက်တယ်ပေါ့နော်အဲအလားတူကျွန်တော်မြေပြန့်တော်လိုင်းအင်အားစုတွေဒီလေဒီပြည်မကိုဟလာဆက်ရနာချင်းစနစ်လုံးဝချုပ်ငြိမ်းရမယ်အဲဒီမိုစီစနစ်နဲ့တွောင်းရမယ်ဆိုတဲ့အတွက်ဒီဒီမိုစီနဲ့တွောင်းရမယ်ဆိုတဲ့အတွက်သူတို့တော်လိုင်းတိုက်ပွဲဝင်နေခြင်းဖြစ်တယ်လို့ကျွန်တော်နားလိုက်တယ်ပေါ့နော်အဲကြတော့ဒီကနေ့တိုင်းပြည်မှာကြုံတွေ့နေရတဲ့အဓိကပင်မပြဿနာအရင်းမြစ်ဒီဒီဆက်အာနာချင်းစနစ်ချိနေခြင်းကြောင့်ပဲဒီဆက်အာနာချင်းရှင်စနစ်ချိနေလို့ချင်းအားကောင်းနေလို့တော့လေကျွန်တော်တို့နိုင်ငံကြီးကွဲပြားမှုတွေကိုညှိနှိုင်းလှုပ်ဆောင်နိုင်ခြင်းအတူတူတွဲဖြည့်ချနိုင်ခြင်းမလှုပ်ဆောင်နိုင်ခြင်းဖြစ်တယ်လို့ကျွန်တော်နားလဲတယ်ပေါ့နော်အဲ့တော့ဒီဆက်ဟန်နာချင်းစနစ်ကိုဖယ်ချနိုင်ပြီဆိုရင်ကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေကြောင့်မှဘလို့တော့ကွဲပြားမှုအကျိုးစီးပွားအထိုင်တွေပဲချိနေပါစေကျွန်တော်တို့အားလုံးဟာနိုင်ငံကြီးသဘောပေါက်ကောင်မှာအားလုံးကလူပဲချက်ကိုဒီပေါ်မှာကျွန်တော်တို့စူရိညှိနှိုင်းဖလှယ်လို့ရတယ်အတူအကျော်အဖေးယူပြီးလှုပ်ဆောင်နိုင်လို့ရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါကြောင့်ဒီနိုင်ကျွန်တော်တို့နိုင်ငံမှာဒီဆက်ရနာချင်းစနစ်ကိုဖယ်ချနိုင်ပြီဆိုရင်ကျွန်တော်တို့တိုင်းရင်းသားညီကိုတွေတိုင်းပြည်လုံးကလိုလားတဲ့အနာဂတ်ကိုကျွန်တော်တို့အားလုံးကြားမှာဟုတ်လားကွဲပြားမှုတွေဘယ်လောက်ပဲရှိရှိညှိနှိုင်းအဓိကညှိနှိုင်းဆွေးနွေးလှုပ်ဆောင်ဖို့ရဖို့အဓိကကြတယ် ဒီလိုတော့လုံဆောင်နေတဲ့အနေအထားတခုကျွန်တော်ဖန်တီးနိုင်ပြီဆိုရင်ကျွန်တော်တို့ရဲ့ဒီနေ့ကြုံတွေ့နေရတဲ့အကျိုးစီးပွားမတူကွဲပြားတဲ့အကျိုးစီးပွားအထိုင်ကြီးမတူကွဲပြားတဲ့အမြင်တွေကိုဒီစပွဲမှာညှိနှိုင်းဖြည့်ချင်းလုံဆောင်နေတဲ့အခွင့်အရေးရပြီဆိုရင်ကျွန်တော်တို့အနာဂတ်ကိုအတူတူပဲလို့တည်ဆောက်ကြမယ်ဆိုတဲ့ဟာပေါ်မှာအကောင်အောင်ဖြည့်ချနိုင်မယ်လို့ကျွန်တော်မြင်တယ
်အခုကိုနောင်ရိုးကိုယ်တိုင်ပြောသားရရှိပါဘောเนาะဒီစစ်တပ်ကတကယ်တမ်းဟာခိုင်မာတဲ့အဖွဲ့အစည်းဖြစ်တဲ့စစ်တပ်ကိုနိုင်အောင်မတိုက်နိုင်ဘူးဆိုတာမျိုးပေါ့ဒီလိုအတွေးတွေအမြင်တွေရှိခဲ့ကြတယ်တကယ်တမ်းစစ်တပ်နဲ့ထိတ်ထိုက်တူပြီးရင်ဆိုင်ပြီးတော့ဟိုတိုက်ခိုက်လာတဲ့ခါမှာစစ်တပ်အခုစစ်ကောင်စီရဲ့တပ်သားတွေအလဲလဲပြူပြူဟိုပြိုကွဲလာတာတွေနောက်ပြီးတော့စိတ်သက်ပိုင်းဆိုင်ရာရမတီးဆောက်နိုင်တာတွေအများပြားတွေ့လာကြရတယ်ပေါ့လေဆိုတော့အဲ့ဒါမျိုးအခြေအနေရဆိုလို့ရှိရင်အခုလက်ရှိစစ်ကောင်စီရဲ့တပ်ထဲမှာလက်ရှိရှိနေတဲ့တပ်သားတွေရဲ့အနေအထားပေါ့အဲ့ဒီတပ်သားတွေရဲ့အနေအထားတကယ်ပဲသူတို့ကစစ်ကောင်စီကိုလူလားလို့သူတို့ကတပ်ထဲမှာဆက်ပြီးရှိနေတာလားသူတို့ရဲ့အခုလက်ရှိစစ်ကောင်စီဒီတပ်ထဲမှာရှိနေတဲ့တပ်သားတွေရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်စစ်တပ်ထဲမှာတော့ဟိုဟိုမျိုးတုံချိနိုင်ပါတယ်မဟုတ်ပါတော့ဒီပြည်သူဘက်ကကူပြောင်းချက်တည်ခြင်းပေမဲ့လည်းဒီဘက်မှာအခြေအနေပေါ်တဲ့မှာရုံးကံမထွက်ရတဲ့သူတွေအကြမ်းကြီးသစ်သီလည်းအများပြားချိနိုင်ပါတယ်ဒီကနေ့အခြေအနေမျိုးမလိုလားမနှိမ့်မျိုးတဲ့ပေါ့နော်ပြည်သူနဲ့ဒီကူပြန်တိုက်ခိုက်နေရတဲ့အနေအထားမျိုးကိုမလိုလားမနှိမ့်မျိုးတဲ့ပေါ့နော်စစ်သားတွေအများပြားချိနိုင်ပါတယ်ထို့ဆိုလည်းရုံးထွက်နိုင်ရင်မထွက်နိုင်ရင်သူတို့တူတူတယောက်ချင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကမလူညီရောက်ပေါ့နော်အနောက်တူဒီလိုအင်အားတွေကလည်းအတိုင်းအတာတစ်ခုတည်းရှိတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်နောက်တစ်ခုကဒီစစ်တပ်နဲ့ဒီတိုင်းပြည်နဲ့ဒီကနေ့ကြုံတွေ့ရတဲ့အခြေအနေကိုကိုကိုစစ်သားဖြစ်ပဲဖြတ်တန်းကျင်တယ်စစ်သားတယောက်အနေနဲ့ပဲနေကျင်တယ်ဒီလိုမျိုးတိုင်းပြည်မှာဒီလိုမျိုးတွေ့ကြုံတဲ့အခြေအနေမျိုးကိုမလိုလားဘူးတာမန်စစ်သားဖြစ်ပဲမြင်တယ်ဒီဆက်အနာသိမှုကိုမလိုလားတဲ့အတိုင်းစစ်သားတွေနဲ့အကြကြီးစစ်တွေနဲ့စစ်တဲ့မှာအတိုင်းအတာတစ်ခုတည်းရှိနိုင်ပါတယ်အလားတူဒီကနေ့ဆက်အနာသိမှုကိုလိုလားလားခိုင်မှာမှာထောက်ခံနေတဲ့ဒီပြည်သူပေါ်ဒီဆက်အနာသိမှုနဲ့ဆိုပြည်သူပေါ်ရဲဆဲဆဲပြုချင်းလို့တဲ့စစ်သားစိုးတွေနဲ့စစ်တပ်ထဲမှာအတိုင်းအတာတစ်ခုထိရှိနေတယ်ပေါ့နော်အဲကြတော့စစ်တပ်ထဲကိုကျွန်တော်ရှိတဲ့အခါမှာတက်ဖို့ဒါအားလုံးဒီဆက်အနာရှင်စနစ်တစ်ခုလုံးကိုအပြည့်အဝထောက်ခံအားပေးဘက်ကပေးနေတဲ့လူတွေမဟုတ်ဘူးသူတို့ကိုယ်တိုင်အထက်မှာပိတ်မိနေတဲ့လူတွေပြည်သူဘက်တကူရုံးမထွက်လာရဲသေးတဲ့ရုံးမထွက်နိုင်တဲ့စစ်သားတွေအများကြီးစစ်တပ်ထဲမှာလည်းအများပြားရှိတယ်သူတို့ကိုယ်တိုင်လည်းစစ်သားကောင်းအဖြစ်တာမန်စစ်သားကောင်းတွေအဖြစ်နေထိုင်ရက်တည်လူတွေစစ်သားတွေအများပြားရှိတယ်ဆိုတော့ကျွန်တော်ပြောရင်တော့ဒီစစ်အာဏာချင်းတွေကဟုတ်လားဒီတိုင်းပြည်ကိုဖျက်ဆီးနေုံနဲ့မဟုတ်ဘူးတိုင်းပြည်ကိုခြာနှင်းဖျက်ဆီးနေုံမဟုတ်ဘူးဒီတက်မလို့ကိုတက်မလို့ကိုပဲသူဟုတ်လားပြန်လဲခြာနှင်းနေတဲ့တက်မလို့ရဲ့ဂုံတိခါတွေကိုလည်းခြာနှင်းစည်းရည်နေတဲ့အဖွဲ့တွေဖြစ်တယ်ဒါတွေကိုဒီတက်မလို့သားအားလုံးတွေကိုကျွန်တော်တို့သိမြင်နားလည်နေခြင်းနဲ့အဲဒါကြောင့်မလို့ဒီနေရာကနေကျွန်တော်တို့ဘာကိုပြောခြင်းနဲ့ဆိုရင်ဟုတ်လားဒီအချိန်ဒီမှန်တွေကိုသိမြင်နားလည်ပြီးတော့ပြည်သူဂျင်းဝင်ကိုအချိန်မီခိုလုံကြဖို့လိုတယ်ပြီးရင်ဒီတိုက်ပွဲတွေမှာဆိုခုခံတိုက်ခဲ့ခြင်းမပြုဘဲနဲ့အလံယူတော်လက်နက်ချဖို့လိုတယ်ဒါဟာသူတို့ရဲ့ဘဝအနာကက်ကိုအာမခံချက်ရှိတဲ့တကူကြီးရောနောက်ဖို့အခွင့်အရေးဖြစ်တယ်ဆိုပါဦးလေအချိန်မီနားလည်တဲ့ဘဝပေါက်ကြဖို့အတွက်ကျွန်တော်တို့ဒီစစ်တပ်ထဲမှာရှိတဲ့တပ်မတော်တွေကိုတင်းစွာပွားပြပါမယ်ဟုတ်ကဲ့